မြန်မာပြည်သူတွေအတွက်ကောင်းကျိုးထက်ဆိုးကျိုးပိုများစေရာကြောင့်မြေဆုံစီမံကိန်းကိုအပြီးတိုင်ဖြတ်သိမ်းပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားတွေကဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ရုံနဲ့မြန်မာတန်ရုံရှိတွေမှာတောက်ကြနေတဲ့ဘိုင်းကဆန္ဒထုတ်ဖော်တောင်းဆိုလိုက်ကြပါတယ်။တရုတ်နိုင်ငံဘက်ကပြန်ဆယူနေတဲ့မြေဆုံစီမံကိန်းပြဿနာဖြေရှင်းရေးမှာ NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်ရောနိုင်ပါမလားဆိုတာတန်တရားဝင်မိတယ်လို့နိုင်ငံရေးလေလာသူတချို့ကအသုံးတက်ကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးပါရှင်။
အမေရိကန်ရောက်ကချင်တိုင်းသားတွေနဲ့မြန်မာနိုင်ငံသားတွေစုပေါင်းပြီးမြစ်ဆုံစီမံကိန်းအပြေးတိုင်ဖြတ်သိမ်းပေးဖို့ဝါရှင်တန်ဒီစီကတရုတ်တန်ရုံနဲ့မြန်မာတန်ရုံရှိတွေမှာတောက်ကြနေလေပိုင်းကဆန္ဒပြခဲ့ကြတာပါ
။မြစ်ဆုံပေါ်ချက်ဟောဒီဟောဒီမြစ်ဆုံစီမံကိန်းတည်းရေ
အင်ဒီယားနာပြည်နယ်ကနေလာရောက်ပြီးဝါရှင်တန်ဒီစီမှာဆန္ဒပြထုတ်ပေါ်တဲ့ကုအောင်မြင့်ထွန်းကတရုတ်နဲ့မြန်မာတန်ရုံရှိဆန္ဒပြရတဲ့အကြောင်းရင်းကိုရှင်းပြပါတယ
်။အဓိကတော့ဒီလိုစီမံကိန်းကကျွန်တော်တို့ဟိုအသက်ကြီးကျော်ဖြစ်တဲ့အရာဝတီစိန်ခေါ်သွားမှာဆိုလို့ဘယ်လောက်ဆက်ရမြေတုံးဆက်စီမံကိန်းကိုတိဆောက်လိုက်မယ်ဆိုလို့ရှိရင်တော့အထူးသဖြင့်ကချင်ပေါ့နော်ကချင်ဒေသခံပြည်သူလူထုတွေရဲ့ကြုံလာမဲ့ဆိုးကျိုးတွေနောက်ပြီးတော့ဒီအရာဝတီမြေတုံးဆောက်မှာရှိတဲ့မြို့ရွာတွေနောက်ပြီးတော့ဒီမြို့ရွာတွေကလူတွေကနေပြီးတော့အားထားလက်တည်နေရတဲ့နေရာတွေပေါ့နော်ပျက်စီးဆုံးဆုံးသွားတယ်ပဲဒီဖြစ်မျိုးတွေကိုကျွန်တော်လည်းမခံနိုင်ဘူးဒီရေကာတာကြီးကျိုလဲပြက်စီးသွားရင်ဒီမနိုင်ငံတိုင်းပါပြည်သူစံပေါင်းများစွာဆက်ဆုံးဆုံးသွားနိုင်ပါလေအဲဒီတော့မဖြစ်တဲ့ဟူဒီအတွက်ကြောင့်ကျွန်တော်ကသစ္စာကြီးမရဘူးဘလို့မရှိတာဖြစ်ပါလေ
တရုတ်နိုင်ငံဘက်ကပြန်စကျင်နေတဲ့မြစ်စုံစီမံကိန်းပြဿနာကိုင်တွယ်ဖြေရှင်းရေးမှာ NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်လျောနိုင်ပါမလားဆိုတာတန်လျာဝင်မိကြောင်းအမေရိကန်မှနေထိုင်တဲ့နိုင်ငံရေးလိလာသုံးသက်သူဒေါက်တာတင့်စွေကဆိုပါလေ
ကျွန်တော်မြေဆုံစီမံကိန်းကတော့ဒီနေ့ပမာပြည်မှာတပြည်လုံးကပြည်သူလူထုဘယ်သူကိုမေးမေးဘယ်သူမှသဘောကျတဲ့စီမံကိန်းကြီးမဟုတ်တာတော့သိကြပါရခင်ဗျအဲ့တော့ဒေါက်တာဆောင်ကြီးကတော့မကြခင်သွားမယ်ဒီဥပ္ပီခီးစင်မှာဒီကိစ္စတွေဆွေးနွေးရင်လည်းပဲသူကအတက်နိုင်ဆုံးတော့တိုက်ပြည်ကျိုးစီပေါ်ဘက်ကကြည့်ပြီးတော့သူညှိပါလိမ့်မယ်သို့တော့အရေးအရင်ကဟလာအဘေးယူတွေလုပ်ပြီးသဘောတူထားတဲ့စေစုဟာကဘယ်လိုဒီလုပ်ခဲ့တယ်ဆိုတော့ကာယကံရှင်တွေကလည်းဘာလုပ်ထားလဲကျွန်တော်တို့ကမသိဘူးအဲ့တော့ဒီအရာကိုအတတ်နိုင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ကကြိုးစားပြီးတော့လုပ်နေမယ်သို့တော့ကျွန်တော်ကတော့အခုချိန်ဒီဟလာပြည်သူလူထုဖြစ်စေချင်လောက်ဒီဖြစ်ပါမလားဆိုတော့စိုးရင်ကြတော့ရှိသေးပါပဲခင်ဗျ
တရုတ်အစိုးရနဲ့သူ့ရဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာနိုင်ငံသားတိုင်းပြည်တွေကစီမံကိန်းကြီးတွေကိုလုံခြုံရေးရဖို့ကြိုးစားကြပြီးသက်ဆိုင်ရာနိုင်ငံတွေကိုအတိုးနှုန်းတစ်ခုတတ်မှတ်ရင်ငွေအမြောက်များထုတ်ချတဲ့လုံနီးလုံဟန်နဲ့လဲပတ်နေတာပါနောက်ဆုံးမှာသက်ဆိုင်ရာနိုင်ငံတွေကအကျွေးပြီးတဲ့ကြေညာနဲ့ရင်ဆိုင်ရပြီးတရုတ်ကုမ္ပဏီတွေရဲ့ဝါမျိုးမှုကိုကြုံရတဲ့တာဝန်ကတည်းရှိခဲ့ပါတယ်မလေးရှားနိုင်ငံကတော့အရင်ဝန်ကြီးချုပ်နဲ့တရုတ်စီလီလုံးကုမ္ပဏီတို့ချုပ်ဆိုခဲ့တဲ့ဒေါ်လာဘီလီယံ20တန်းယထာလန်စီမံကိန်းကိုနောက်တက်လာတဲ့ဝန်ကြီးချုပ်မဟာသီယာလက်ထက်မှာဖျက်သိမ်းလိုက်ပြီးပြည်သူတွေအကျိုးရှိစေမယ့်အစီအစဉ်ဖြစ်လာအောင်ပြင်ဆင်ညှိနှိုင်းပြီးမှလက်ခံကြတာတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့မြေဆုံစီမံကိန်းကိစ္စမှာတော့ဒီလိုပြန်လည်ညှိနှိုင်းတာမျိုးကိုတော့မလုပ်သင့်ပဲလုံးဝဖျက်သိမ်းသင့်တယ်လို့ဒေါက်တာတင့်စွေကသုံးသပ်ပါတယ်
။ကျွန်တော်ကတော့ဒီမြေဆုံကိစ္စမှာတော့ဒီစီကိုကျွန်တော်တို့ကြည့်ရမှာအကျိုးမဲ့ရခိုင်နိုင်ငံတွေတိုးတာနဲ့ဖြစ်တဲ့ကိစ္စတည်းရလို့ကျွန်တော်မြင်ဆဘူး။မကြသေးတဲ့နိုင်ငံကမှတရုတ်ပြည်ရဲ့ဟလာအဲ့လိုယဉ်ကျေးမှုနာမှုတွေငွေချေးမှုတွေကြည့်လို့ရှိရင်နိုင်ငံတွေနိုင်ငံသေးတွေဆင်းရဲတဲ့နိုင်ငံတွေဟာအဲ့ဒီဒုက္ခတွေဘယ်လောက်ကြီးလဲဆိုတာကဖြည်းဖြည်းချင်းတိလာကြတယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကတော့အတော့ကိုခက်တဲ့ကိစ္စဒါကိုကျွန်တော်တို့ဒီအနေနဲ့ဆိုတာဟာစိတ်ဆန္ဒရှိတယ်လေအစွမ်းအားရှိပါမလားလို့ကျွန်တော်ကဟိုဆိုရင်လေဒီဒီချင်းဒီမှာအမေရိကကောင်းခံရအောင်မလားအဲဒါကိုပဲကျွန်တော်ဆက်ဆွေးနေတယ်ဒါကြောင့်အပေးအယူလုပ်ချင်းအဲရခိုင်လုံးတူးချင်းနဲ့လည်းပဲကျွန်တော်ကတော့အဲတိတ်သဘောကျတဲ့အဲဒီလူလူတူတောင်မဟုတ်ပါဘူးခင
်ဗျနိုင်ငံတော်အတိုင်းအမြန်ပို့တော်ဆန်းစုကြည်ကတော့ AP 25ကနေ28ရက်နေ့အထိတရုတ်နိုင်ငံဘေကျင်းမှာကျင်းပမဲ့ဒုတိယအကြိမ်မြောက်ပိုလမတ်စ်စီမံကိန်းဖိုရမ်ကိုတက်ရောက်ဖို့ရှိပြီးတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာမြေဆုံစီမံကိန်းအကြောင်းထည့်သွင်းဆွေးနွေးလိမ့်မယ်လို့မျှော်လင့်နေကြမှာအမေရိကန်ရောက်မြန်မာတွေကဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါလေခင်ဗျာ